လူတွေကြားစီးပွားရေးနိုင်ငံရေးလူမှုရေးဆက်ဆံမှုတွေဟာအခုခေတ်မှာ digital လို့ခေါ်တဲ့ internet online ပေါ်ကနေပြီးတော့ဆက်ဆံတဲ့စနစ်ဟာကမ္ဘာတစ်ဝှမ်းမှာတွင်ကျဲတဲ့တွင်ကျဲလာနေပါပြီ။အဲ့ဒီလိုတိဆောက်တဲ့စနစ်ထဲမှာလူတူးချင်းစီရဲ့ငွေသက်ကတဲ့တယ်လီဖုန်းနံပါတ်အင်္ဂလိပ်စာစာတာတွေအပြင်ပန်းစင်းနံပါတ်တွေသူ့ကျန်းမာရေးမှတ်တမ်းဆိုတဲ့ကိုပိုင်လှုပ်ဝှက်အချက်လက်တွေဟာကွန်ပျူတာကွန်ရက်စနစ်ထဲကိုမှတ်ထားကြရတာပါ။ဒီအချိန်ဒီပေါ်မှာကောင်းတာတွေအများကြီးရှိသူဆိုးတာတွေလည်းအများကြီးရှိပါတယ်။ဆိုးတာတွေကတော့လမ်းပေါ်ထွက်လာပြီးဓာတ်နဲ့ထောက်ပြီးဓားများတိုက်တာအင်မော်တက်ပစ္စည်းခိုးတာနဲ့အွန်လိုင်းပေါ်ကခိုးတဲ့သူတွေပေါ်လာတာဖြစ်ပါတယ်လူတွေရဲ့အချက်လက်တွေအွန်လိုင်းပေါ်ကဖောက်ထွင်းရယူပြီးသူတို့ရဲ့ဘဏ်ကတ်ထဲကငွေတွေခိုးယူတာသူ့ကျန်းမာရေးစီးပွားရေးအခြေအနေတွေကိုရောင်းစားတာတွေဆိုတာမျိုးပါဒါမျိုးကိုအင်္ဂလိပ်လိုအခေါ်က Cyber Crime Internet ညှိပညာသုံးရာဇဝတ်မှုလို့ပြောလို့ရပါတယ်မတမာတဲ့လူတွေလက်ထက်ဒီကိုပိုင်အချက်လက်တွေရရှိမှုအတွက်လူတွေကလည်းအလွယ်တကူပေးသလိုဖြစ်နေတာမျိုးတွေလည်းရှိပြီးသတိထားရမှာဖြစ်ပါတယ်ဘယ်လိုအချက်တွေသတိထားမှာလဲဆိုတော့အခုဆက်စူးနေတဲ့မှာလူတွေကြားတွင်ကျေလာတဲ့လူမှုကွန်ရက် application တွေသုံးရင်းဖြစ်ပါတယ်ဒီထဲမှာ Facebook Instagram နဲ့အခုနောက်ဆုံးခေတ်စားနေတဲ့ TikTok ပါဝင်ပါတယ်2012ခုနှစ်မှာတရုတ်ပြည်ကတည်ထွင်လာတဲ့ TikTok application ဟာရှင်းနေကြလာတော့ကမ္ဘာတဝန်းလူငယ်တွေရဲ့ handphone မှာမရှိမဖြစ်နာမည်ကြီးတဲ့ application တစ်ခုနေရာရောက်ရှိနေပါပြီမြန်မာလူငယ်တွေကြားမှာ TikTok ဟာအတော်ကိုလူကြိုက်များရေပန်းစားနေတာတွေ့ရပါတယ်။ဘာကြောင့်လူကြိုက်များတာလဲ?တွေးကြည့်ရင်တော့မခက်ပါဘူး။ရည်စားကောင်းတဲ့ဗီဒီယိုတော်ပေါ်မှာကာလိုက်တချင်းဆော်လိုက်လူငယ်တိုင်းဖုန်းတစ်လုံးနဲ့အများကိုဖျော်ဖြေလို့ရပြီးအချိန်အတိုတွင်းမှာနေနာမည်ကြီးလာအောင်အခွင့်အရေးတွေလည်းရှိနေတာဖြစ်ပါတယ်။အချို့ TikTok ပေါ်မှာနာမည်ကြီးသွားတဲ့လူငယ်တွေလည်းရှိပါတယ်။ဒါကြောင့် TikTok ဟာအသုံးဝင်တဲ့ application တစ်ခုလို့ထင်ရပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာ TikTok သုံးတဲ့လူဟာတန်း800ကျော်ရှိလာပြီးကုမ္ပဏီရဲ့ကျွေးဝမှုတမိုးကအမေရိကန်ဒေါ်လာ85ဘီလီယံထိရောက်ရှိနေပါပြီ။ဒီလိုမျိုးဆိုရှယ်မီဒီယာလို့ခေါ်တဲ့လူမှုကွန်ရက်ဆောင်ရွက်တာတွေကိုတမန်လူတွေသုံးများလာရင်လူတိုင်းကိုယ့်ပုဂ္ဂိုလ်ရဲ့အချက်အလက်တူလာမှုနဲ့ပတ်သက်လို့အန်ဒီယားရှိမရှိဆိုတာပါ။လူမှုကွန်ရက်ဆောင်ရွက်တာတွေအွန်လိုင်းဂိမ်းတွေအသုံးပြုရင်ကုမ္ပဏီကသတ်မှတ်ထားတဲ့စီးမီးတွေကိုလက်ခံရသလို TikTok ကိုသုံးဝင်လဲသူချမှတ်ထားတဲ့မူဝါဒကိုသဘောတူလက်ခံရပါတယ်။အဲ့ဒီအထဲမှာပါတဲ့အချက်လက်တွေကတော့အသုံးပြုမှုအချက်လက်ကိရိယာအချက်လက်တီနီယာဒေတာမက်ဆေ့ချ်ဒေတာစတဲ့အရာများနဲ့ဒီတဲ့များတဲ့အချက်လက်တွေကိုအလိုလျောက်စုဆောင်းနေတာဖြစ်ပါတယ်ဒီရရှိတဲ့အချက်လက်တွေကိုတခြားကုမ္ပဏီတွေကိုရောင်းစားလို့ရနေပါတယ်ဒီအချက်လက်တွေကကိုဘာလုပ်နေလဲကိုဘာဝယ်လဲဘယ်နေရာရောက်နေလဲဆိုတဲ့ကိုယ့်ရဲ့အပြုအမူတွေအားလုံးကိုသိနိုင်ပါတယ်လူတစ်ယောက်ရဲ့အပြုအမူတွေကိုသိရင်ကုမ္ပဏီတွေအနေနဲ့လူတွေကိုတိကျတဲ့ကြော်ညာပြသလို့ရပါတယ်ကြော်ညာဝင်တာကတော့စိတ်ပူစရာအရာမဟုတ်ပါဘူးတကယ်စိတ်ပူစရာက hacking ဆိုတဲ့ internet ဖောက်ထွင်းမှုတွေကနေကိုတစ်ယောက်တည်းတည်တည်တဲ့အချက်လက်တွေကိုတခြားလူတွေလက်ထဲမှာရောက်သွားမယ်အနေနဲ့ပါကိုဓာတ်ပုံအိမ်လေးစာတွေတုံးပြပြီးမှတ်ပုံတွေနဲ့အတူတမကဘဏ်အကောင့်ထဲကပတ်စံထုတ်တာဖြစ်ဖြစ်ပတ်စံလွှဲတာတွေကိုလုပ်သွားနိုင်ပါတယ်ဒီတဲ့အနေနဲ့များတာကကိုရဲ့ IP address ကိုခေါ်တဲ့ internet လိပ်စာကိုခိုးခြင်းပါကိုရဲ့ internet လိပ်စာကိုသိလို့ရှိရင်ဒီ IP address ကနေတိမ်လုံးသုံးနေတဲ့ computer ဖုန်းတွေကိုပါဖောက်ထွင်းလို့လွယ်ကူသွားပါတယ်ဥပမာအိန္ဒိယမှာသုံးနေတဲ့ internet လိပ်စာတစ်ခုထဲမှာလူငယ်တစ်ယောက်က TikTok သုံးမယ်။သူ့အဖေက IP address နဲ့ကွန်ပျူတာမှာအလုပ်ကိစ္စလုပ်တဲ့ TikTok ကိုသုံးနေတဲ့လူတွေရဲ့ IP address နဲ့တခြားအရေးကြီးတဲ့အချက်လက်တွေကို TikTok ကရယူထားပြီးပြီ။ဒီရယူတဲ့အချက်လက်တွေကမတမာတဲ့လူတွေလက်ထက်ကိုရောက်လို့ရှိရင်ဒီ IP internet လိပ်စာကိုအသုံးပြုနေတဲ့ internet ကိရိယာတွေကိုဖောက်ထွင်းလို့ရယူနိုင်ပါတယ်။တမိသားစုလုံးသုံးနေတဲ့ဖုန်းတွေကွန်ပျူတာတွေအထက်မှာရှိတဲ့အီးမေးလ်လိပ်စာတွေဓာတ်ပုံတွေ chatting ကစကားပြောတာတွေကိုသိလို့ရသွားပါတယ်။ဒီမိသားစုထဲမှာဖြစ်ဖြစ်တဲ့လူကအစိုးရအရာရှိဖြစ်ဖြစ်ကုမ္ပဏီအကြီးတစ်ခုမှာခေါင်းဆောင်တစ်ယောက်ဖြစ်ဖြစ်သူ့အလုပ်ရဲ့လှုပ်ဝှက်ချက်စာပြစာရုံးတွေကိုသူ့ကွန်ပျူတာထဲမှာရှိနေရင်ဒီအချက်လက်တွေကိုခိုးသွားလို့ရပါတယ်။ဒါကြောင့်ဒီကိစ္စအရေးကြီးတဲ့အတွက်အမေရိကန်ပြည်ထောင်စုမှာတော့အစိုးရကပါဝင်လာနေပါပြီ။တရုတ်နိုင်ငံမှာအမေရိကန်ကတည်ထွင်တဲ့ Google, Facebook သုံးလို့မရအောင်တရုတ်ကွန်မြူနီအစိုးရကပိတ်ပင်ထားတယ်လို့ပဲအမေရိကန်အစိုးရကလည်းတရုတ်ကတည်ထွင်ထားတဲ့ TikTok ကိုလည်းအမေရိကန်မှာပိတ်ပင်ဖို့စဉ်းစားနေပါပြီ
We're looking at TikTok
ကျွန်တော် TikTok ကိုတခြားကြည့်နေပါတယ်ကျွန်တော်တို့ TikTok ကိုပိတ်ပင်ဖို့လည်းစဉ်းစားနေပါတယ်တစ်ချိန်တည်းမှာပဲ Dimming ထားရတဲ့ကျွန်တော်တို့လုပ်နေပါတယ် TikTok နဲ့မှာက Dimming application ကိုလည်းကျွန်တော်တို့စောင့်ကြည့်နေပါတယ်ဘာဖြစ်မလဲဆိုတာတော့မသိသေးပါဘူးတေချာစောင့်ကြည့်နေရပါမယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးလုံးဝအပြည့်နှိပါရှိနေတဲ့တရုတ်ပစ္စည်းတွေနဲ့နေစဉ်ကျင်းလဲနေရတဲ့မြန်မာပြည်သူတွေကတော့ကိုယ်လျှော့ချက်တွေအတွက်ဘယ်လိုစဉ်းစားနေကြပါလဲ